ဟောင်ကောင်လူခွေရည်နဲ့ပတ်သက်ပြီးထောက်ခံမှုယူရတဲ့ဥပဒေမူကြမ်းနှစ်ခုကိုတမန်တော်နဲ့ထရမ်ကစာသပေးလေးကလက်မှတ်ရေးထိုးပြီးဥပဒေတွေအထိအတူတူပြဋ္ဌာန်းလိုက်တဲ့ပေါ်တရုတ်နိုင်ငံကဒေါသကြီးတုံ့ပြန်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကိုဆင့်ခေါ်ပြီးကောက်ကွက်ကြောင်ပြောဆိုသလိုဒီလိုရဟာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေမယ်လို့သတိပေးပါတယ်။ဒါပေမဲ့ထောက်လာကြဆန္ဒပြပွဲတွေလှုပ်လာကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့ဟောင်ကောင်မျိုးနွယ်ကောင်ကအများပြည်သူရင်းနှီးတစ်ခုမှစာသပေးလေးများကကျေးဇူးတော်နဲ့Thanksgiving Day အထိမ်းအမှတ်ဆွေးကြပြီးဒီဥပဒေတွေကိုပြဋ္ဌာန်းတဲ့အတွက်အမေရိကန်ကိုကျေးဇူးတင်ကြောင်းနဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်လုပ်သွားမယ်ကြောင်းအခိုင်အမာပြောကြပါတယ်။ဥပဒေမူကြမ်းတွေကိုဒေါနယ်ထရမ့်ကလက်မှတ်ထိုးမယ်ဆိုတာရောဒီဥပဒေကအခုလိုတုံ့ပြန်တာရောဟာညှော်လင့်မထားတဲ့ကိစ္စလေးမဟုတ်ပေမဲ့နိုင်ငံကြားကုလသမဂ္ဂဆိုင်ရာဆက်ဆက်ဆွေးနွေးပွဲတွေလုပ်နေချိန်မှာဖြစ်လာတာမျိုးဒါကိုထိခိုက်လာနိုင်ခြေရှိပါတယ်။ဒေါနယ်ထရမ့်ကဒီဥပဒေတွေကိုပြဋ္ဌာန်းလိုက်တာကြောင့်ကုလသမဂ္ဂဆိုင်ရာဆွေးနွေးပွဲတွေအပေါ်ဘယ်လိုတက်ရောက်နိုင်တယ်လဲဆိုတဲ့မေးခွန်းကိုဒီလိုငရဲ့ဌာနပြောခွင့်ရကန်ရှောင်းကအရေးကြီးတဲ့ကဏ္ဍတွေမှာပူပေါင်းဆောင်ရွက်ရေးပေါ်ထိခိုက်လာခွင့်ရှိတယ်လို့စာသပေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။